ဩစတြေးလျနိုင်ငံမှာလက်ရှိအာဏာရကွန်ဆာဗေးတစ်ပါတီဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ကတတိယမြောက်သက်တမ်းအဖြစ်စနေနေ့ရွေးကောက်ပွဲမှာအနိုင်ရလိုက်တာကြောင့်လူတွေကိုအံ့အားသင့်သွားစေပြီးအများကထင်ကြီးပေးနေတဲ့ဗဟိုလက်ဝဲရင်းဝါဒီပါတီကတော့အာဏာနဲ့အလံဝေးသွားရပါတယ်။သူ့အနေနဲ့မမျှော်လင့်ပဲကြုံရတဲ့ဖြစ်ရပ်တွေကိုယုံကြည်ကြောင်းအသက်52နှစ်အရွယ်ကွန်ဆာဗေးတစ်ခေါင်းဆောင်လက်ရှိဝန်ကြီးချုပ်စကော့မာရီဆန်ကစစ်တင်မြို့မှာလူထုကိုပြောပါတယ်။မဲရီအတွက်မှုတွေမပြီးသေးပဲတနင်္ဂနွေနေ့အထိဆက်လုပ်သွားမှာဖြစ်ပါတယ်။ Conservative Party ကလိုအပ်တဲ့အမတ်နေရာ150နေရာနီးပါးအထိအနိုင်ရနေတာကြောင့်အတိုက်ခံခေါင်းဆောင် Bill Shorten က Labour Party ကိုအားကိုးကြတဲ့ပြည်သူတွေအတွက်ဒီမဲရလတ်တွေကိုစိတ်ပြက်မိကြောင်းနဲ့အမှန်တရားအတွက်ခုခံပြောဆိုနိုင်ခဲ့တာအတွက်ဝမ်းမြောက်မိကြောင်းပြောသွားပါတယ်။သူ့အနေနဲ့ခေါင်းဆောင်မှုသက်တမ်း6နှစ်ပြီးရင်တော့ Labour Party ခေါင်းဆောင်နေရာကနေနှုတ်ထွက်မယ်လို့ပြောပါတယ်။